ဘယ်လ်ဂျီယံနိုင်ငံမှာရဲတပ်ဖွဲ့တွေပေါ်အကြမ်းဖက်တိုက်ခိုက်မှုချန်စီနေတယ်ဆိုတော့အိုင်အက်စ်အစ္စလာမ်စစ်တွေးကြွတယ်လို့ယူဆရသူ73ဦးကိုနိုင်ငံတော်ဝန်မှာလိုက်လံဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအစိုးရရှိနေတွေကပြောပါတယ်။ပြင်းထန်နိုင်ငံမှာပြီးခဲ့တဲ့သတင်းပါအတွင်ဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိတယ်ဆိုတော့တိတာတဲ့ဂွင်းဆက်ကိုတော့မတွေ့ရသေးကြောင်းအစိုးရအရာရှိတွေကသတင်းတော့တွေကိုဒီကနေ့ပြောပါတယ်။ဒါပေမဲ့ဘယ်လ်ဂျီယံမှာဖမ်းဆီးလိုက်တဲ့73ယောက်အပြင်ပြင်းထန်နိုင်ငံမှာလည်းနောက်ထပ်12ယောက်ကိုဖမ်းဆီးလိုက်ပါတယ်။ဂျမ်မနီနိုင်ငံနယ်စပ်အနီးမှာရှိတဲ့ဖက်ဗီယဲမြို့ကအကြမ်းဖက်သမားတွေရဲ့အိမ်ကိုဝင်စီးတဲ့အချိန်အိမ်ထဲမှာမောင်းမြန်တနတ်တွေလက်နက်ငယ်တွေဖောက်ခွဲပစ္စည်းတွေအပြင်ရဲဝတ်စုံတွေကတွေ့ခဲ့ရကြောင်းအစိုးရရှိနေတွေကပြောပါတယ်။ကြာသပတေးနေ့ကပြုလုပ်ခဲ့တဲ့ဝရောက်စီးနင်းမှုအတွင်းအကြမ်းဖက်သမားနှစ်ဦးသေဆုံးပြီးတဦးကိုအရှင်ဖမ်းဆီးလိုက်နိုင်ပေမဲ့သူတို့ဘယ်သူတွေဆိုတာတော့အတည်ပြုနိုင်ခြင်းမရှိသေးပါဘူး။သူတို့နေတဲ့နေရာရဲတပ်ဖွဲ့ကဝန်စီးတဲ့အချိန်အချမ်းဖက်သမားတွေဘက်ကအရင်စပစ်တာဖြစ်ပြီးသူတို့နေတဲ့တိုက်ခန်းထဲမှာတင်းနတ်တန်နေမိခိုးတွေနဲ့ပြည်နေပြီးအချက်ပိတ်အဝေါ်တန်တွေပါဆူညံနေတယ်လို့ဆိုပါရယ်ပြစ်ခတ်မှုတွေရဲတပ်ဖွဲ့ဝင်တယောက်မှထိခိုက်ဒဏ်ရာရခြင်းမရှိပါဘူးမြို့တော်ဘရပ်ဆဲလ်စ်အပါအဝင်ဘယ်လ်ဂျီယံနိုင်ငံတဝန်းကတခြားနေရာတွေမှာလည်းအာဏာပိုင်တွေကရှာဖွေမှုတွေကိုပြစ်လုံနေပါတယ်အကြမ်းဖက်သမားလို့တန်တရားရှိသူတွေတဲကတချို့ဟာစီးရီးယားနိုင်ငံကပြန်လာကြတဲ့သူတွေဖြစ်နိုင်တယ်လို့အာဏာပိုင်တွေကယူဆထားကြပါတယ်